ဒေါက်တာညမျိုးသိန်းရှင်ဟာ2007ဖွဲ့စည်းပုံအခြေခံဥပဒေမှာတက်မတော်ကသူတို့စိတ်တိုင်းများရေးဆွဲအတည်ပြုသွားတဲ့ဖွဲ့စည်းပုံဖြစ်ပါတယ်အခုအချိန်မှာဖွဲ့စည်းပုံပြင်ဆင်ရေးလုပ်လာကြတယ်ဆိုတော့တက်မတော်ဘက်ကရောဒီဖွဲ့စည်းပုံကိုပြင်ဆင်ပြောင်းလဲဖို့ဆန္ဒအမှန်တကယ်ရှိလာတယ်လို့ယုံကြည်နိုင်ရအကြောင်းရှိပါသလားသူတို့ကဘာကြောင့်များသူတို့စိတ်တိုင်းများဆွဲထားတဲ့ဥပဒေကိုအခုခါမှပြင်ရမယ်ဆိုတဲ့ဆန္ဒဖြစ်ထွန်းလာကြအကြောင်းရှိနေပါလေခင်ဗျာ
ကျွန်တော်အမြင်ကတော့ပေါ့လေဒီ2015ထူထူရေကောက်ပွဲအလွန်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဦးဆောင်တဲ့အစိုးရတက်တန်းအတွင်းမှာဒီတက်မတော်ဘက်ကလည်းပဲဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုအပ်တဲ့အပိုင်းတွေကိုပြင်ဆင်ဖို့ဆိုတဲ့သဘောမျိုးမှတ်ချက်ပြုလာတာကိုတွေ့ရပါတယ်နောက်ပြီးတော့လုံးရဲရဲ့ပါတီပြည်တော်စုလွတ်တော်မှာပြည်တော်စုချန့်ခိုင်တဲ့ပုံပြူရေးပါတီကနေပြီးတော့ဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းကိုတည်သွင်းတဲ့အခါမှာလည်းပဲဒီတက်မတော်သားလွတ်တော်ကိုယ်စားလှယ်တွေကလက်မှတ်ရေးထိုးပြီးတော့ပါဝင်ခဲ့တာကိုတွေ့ရပါတယ်။အဲဒီအခါကျတော့လက်ရှိအခြေအနေမှာတော့တက်မတော်အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုတော့အတိုင်းအတာတစ်ခုထိပြင်ဆင်လို့တဲ့ဆန္ဒရှိနေတယ်လို့တော့ခြေပြုရသုံးသပ်လို့ရပါတယ်။သို့တော်လည်းပဲဘယ်လောက်အထိတော့ပြင်ဆင်လို့ရဆိုတဲ့အပိုင်းမှာတော့ဟိုခက်မှန်းသုံးဖို့ခက်တယ်လို့ဆိုရမှာဖြစ်ပါလေ
။ဟုတ်ကဲ့အခုဖွဲ့စည်းပုံပြင်မယ်ဆိုတဲ့ကိစ္စကိုအကြမ်းရင်းခွဲလိုက်မယ်ဆိုရင်တက်မတော်ရဲ့အနာကျဉ်းထားမှုကိုဆော့ချမဲ့ကိစ္စနောက်တစ်ပိုင်းကတော့တိုင်းသားတွေရဲ့အခွင့်အာဏာပူပေးဖို့ခွဲပေးဖို့ကိစ္စပေါ့လေပြည်နယ်တွေကိုအဲ့ဒီနှစ်ပိုင်းကိုကျွန်တော်အကြမ်းရင်းနားလည်ပါတယ်ဆိုတော့အဲ့ဒီအထက်မှာတက်မတော်ရဲ့အခွင့်အာဏာတက်မတော်ရဲ့လူပိုင်မှုကိုထိန်းချုပ်မဲ့ဆော့ချမဲ့ကိစ္စကတော့အတော်လေးခက်ခဲနေတယ်ဒီကိစ္စနဲ့ပတ်သက်လို့ကတော့တက်မတော်ကဆော့ပြီးခြင်းစရာအကြောင်းတစုံတရာများတွေးမိပါလား
ဒီတက်မတော်နဲ့ပတ်သက်တဲ့ဒီပုံမှန်တွေနဲ့ပတ်သက်ရင်လက်ရှိဒုတိယအကြိမ်တော်တက်တန်းအတွင်းမှာပြင်ဆင်နိုင်မှုအလားအလာကတော့မရှိတော့နေတယ်လို့ကျွန်တော်ကမြင်ပါတယ်အထူးသဖြင့်အစိုးရဘိုင်းနောက်စုတော်ဘိုင်းမှာတက်မတော်ရဲ့ပါဝင်မှုနဲ့ပတ်သက်ပြီးတော့တော့ဆော့ချတာပဲဖြစ်ဖြစ်နော်ပြင်ဆင်တာပဲဖြစ်ဖြစ်လုံးမဲ့ခြေလမ်းမျိုးတွေကိုတက်မတော်အနေနဲ့ထောက်ခံဖို့အလားအလာမရှိတော့နေတယ်လို့မြင်ပါတယ်အဲ့တော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခါမှာပါတဲ့ပုံမှန်တွေနဲ့အညီပြင်ဆင်နေဆိုရင်ပြည်တော်စုလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ရဲ့ထောက်ခံမှုလိုပါတယ်တက်မတော်သားလွတ်တော်ကိုယ်စားလှယ်တွေကမထောက်ခံရင်ဘယ်ပုံမှန်ကိုမှပြင်လို့မရတဲ့အနေအထားမျိုးရှိနေပါတယ်အဲ့တော့တစ်ဖက်ကပြန်စဉ်းစားကြည့်ရင်တော့အရက်ဖက်ခေါင်းဆောင်တွေတိုင်းနာခေါင်းဆောင်တွေနဲ့ဒီစစ်တပ်ခေါင်းဆောင်တွေရှားမှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့ထိပ်သီးခြင်းဆွေးနွေးတဲ့ဆွေးနွေးပွဲတွေအဲ့ဒီဆွေးနွေးပွဲတွေကနေမှတစ်ဆင့်ရလာတဲ့သဘောတူညီချက်တွေပေါ်မှာအခြေခံပြီးတော့ရေးဆွဲတဲ့နိုင်ငံရေးလမ်းပြမြေပုံဆိုတာမျိုးတွေကိုပေါ်ဆောင်မှုသူအကောင့်သူအလိမ့်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီညာတစ်ခုမေးချင်တာတမ်းရောကသူတို့အနာဆော့ချရေးမဟုတ်ဖဲနဲ့တိုင်းဒါအခွင့်အရေးတို့ဖက်ဒရယ်ပြည်ထောင်စုကိစ္စတို့ပြည်သူညီညွတ်ရေးကိစ္စတို့ကိုပြင်ဆင်ဖို့သဘောတူတဲ့အရေးအယံပြလာတယ်ဆိုရင်တောက်မှပဲသူတို့ဘာကြောင့်လူသဘောတူလာကြလဲဆိုတာကျွန်တော်စဉ်းစားမိတာတစ်ခုရှိပါတယ်အဲ့ဒါကတော့တမ်းရောဘက်ကနိုင်ငံရေးညီမှန်ချက်အထူးသဖြင့်တမ်းရောရဲ့အကြီးအကဲဖြစ်တဲ့ဗိုလ်ချုပ်ကြီးမြန်မာဟာနိုင်ငံရေးညီမှန်ချက်ရှိနေလို့သံသအဖြစ်ရွေးကောက်ခံခြင်းနဲ့ဆန္ဒရှိနေလို့ဒီလိုတိုင်းသားရဲ့ကျင့်သက်နိုင်တဲ့ကိစ္စမျိုးမှာလိုက်လျောဖို့စဉ်းစားလာတယ်ဆိုရင်တော့ကျွန်တော်တွေ့တာမှားသလားခင်ဗျာ
ဆရာတွေ့တဲ့အပေါ်မှာတော့ဒါကကျွန်တော်အမြင်အဖြစ်ပေါ့လေဒီဟိုအမြင်ကွဲလွဲမှုတွေတော့ရှိနိုင်ပါလေဥပမာအဖြစ်ပေါ့လေလက်ရှိအချိန်မှာတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုဟလာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေကနေထပ်တာဝန်ပေးဖို့လိုအပ်တဲ့ပေါ့လေနော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုကိုနော်တက်မတော်ကလွှတ်တော်ကိုယ်စားလှယ်တွေကထောက်ခံခဲ့တယ်ဆိုတာကိုဒါလုံရဲ့ရပိုင်းကလွှတ်တော်ထဲမှာဥပဒေချမ်းတင်သွင်းတာကိုကြည့်ရင်သိတာပါပဲအဲ့တော့ဒီပုံမှန်၄ချက်ပြင်ဆင်ရေးကိုတက်မတော်ကလွှတ်တော်ကိုယ်စားလှယ်တွေကထောက်ခံမယ်ဆိုရင်ဒါဟိုအထမြောက်လာနိုင်တယ်လို့ပြောလို့ရပါတယ်အဲ့ဒီလိုအထမြောက်လာတာဟာနော်ကျွန်တော်တို့တိုင်းသားလူမျိုးစုတွေရဲ့နော်ဟိုအခွင့်အရေးကိုတိုင်းတာတစ်ခုထိချက်ထွက်ပေးလိုက်တယ်လို့ဆိုနိုင်ပါတယ်။အဲသို့တော်လည်းပဲအတိုင်းသားလူမျိုးစုအများစုလိုလားနေတာကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပါ။နောက်ပြီးတော့ပြည်ထောင်စုတက်မတော်တည်ဆောက်ရေးပါ။ ဒီအဓိကအခြားတွေဟောမူဝါဒဈာန်စဉ်လုပ်ငန်းစဉ်တွေပေါ်မှာနှိမ့်နိုင်ပြီးတော့အလျှော့တင်းမလုပ်ပေးနိုင်ဘူးဆိုရင်တိုင်းသားတွေရဲ့ယုံကြည်မှုနဲ့ဒီစားတံပိုးထားမှုကိုရယူနိုင်ဖို့ဆိုတာခင်းရင်းလိမ့်မယ်လို့ကျွန်တော်တော့အဲ့လိုသုံးသပ်ပါတယ
်ဒါပေမဲ့တစ်ချိန်တည်းမှာပဲတိုင်းသားပြည်နယ်တွေမှာဒေသခံတိုင်းသားပါတီကမဲအများစုရပြီမဲ့NLD အစိုးရကသူတို့ရွေးချယ်တဲ့လူကိုသာဝင်ရောက်ခံရမယ်ဆိုတာအဓိကထိတိုက်တွေ့နေရတဲ့တိုင်းရင်းသားတွေကဒီကိစ္စမှာတော့ NLD အစိုးရနဲ့တိုင်းရင်းသားတွေကြားမှာဖြစ်မယ်လို့ထင်ပါတယ်ဆိုတော့ဒီကိစ္စမှာတက်မတော်ကတိုင်းရင်းသားတွေဘက်ကလိုက်လျောပြီးပြောပြလိုက်တဲ့အတွက်ကြောင့်လိုက်လျောပြီးတော့တိုင်းရင်းသားတွေဆန္ဒတိုင်းဖြစ်စေခြင်းနဲ့ဆိုတာကိုသူတို့လက်ခံလိုက်တဲ့အတွက်ကြောင့်တိုင်းရင်းသားတွေနဲ့သူတို့ပူပြီးရင်းနှီးအောင်ကြိုးပမ်းတယ်လို့ဆိုရင်ရော
ပုံမှန်ရဲ့၆ဒေသကိုပြင်ဆင်ပြီးတော့တိုင်းပြည်နဲ့ပြည်နယ်ကျော်တော်တွေကလည်းတိုင်းပြည်ပိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုရွေးချယ်လာနိုင်တယ်။နောက်တိုင်းပြည်ပိုင်းနဲ့ပြည်နယ်အစိုးရတွေကိုဖွဲ့စည်းလာနိုင်တယ်ဆိုရင်တော့ဒါဟိုတိုင်းသားတွေလူလာနေတဲ့ပေါ့လေ။ဒီကျွန်တော်တို့ဒီကိုပိုင်အုပ်ချုပ်ခွင့်နောက်ကိုယ့်ကျွန်မကိုယ်ဖန်ပြီးပိုင်ခွင့်ကိုအတိုင်းအတာတစ်ခုထိဟိုပေါ်ဆောင်ပေးနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့တော့ဟိုတက်မတော်အနေနဲ့အတန်အသင့်ပေါ့လေ။အမှန်ရနိုင်ရဲ့လို့အဲ့ဒီလိုသုံးသပ်လို့တော့ရပါတယ
်။နောက်တမရော်ရဲ့အနာထိန်ချုပ်ထားတဲ့အပိုင်းနဲ့ပတ်သက်ရင်ကိစ္စတော်တော်များများပေါ့လေဖွဲ့စည်းပုံပြင်ဖို့85ခိုင်နှုန်းကျော်တွေပါလေအစားဒါကသိခရင်တဲ့ကိစ္စတွေပါဆွတ်တော်မှာ25ခိုင်နှုန်းလို့ဒါပေမဲ့တခုများဖြစ်နိုင်တာများရှိမလားလို့ကျွန်တော်စဉ်းစားမိပါတယ်ဥပမာဖြင့်ဝန်ကြီး3ယောက်ကိုတမရော်ကရွေးချယ်ခန့်အပ်ပေမဲ့ယာရုလက်ခံပြီးရင်ဒီဝန်ကြီးတွေဟာတမရော်ယာရုကထွက်ရမယ်ဆိုတဲ့ကိစ္စမျိုးလောက်ရုပ်ဆွာအဆုံးကောဖြစ်လာနိုင်တဲ့အခြေအနေမြင်မိပါလား
ပုံမှန်လေးလေးသုံးသပ်ရရင်တော့လက်ရှိအခြေအနေမှာတမတော်ကာကွယ်ရေးစီချုပ်ကခန့်အပ်တာဝန်ပေးတဲ့ကာကွယ်ရေးဝန်ကြီးနေဆိုင်ရေးဝန်ကြီးနဲ့ပြည်ထောင်ရေးဝန်ကြီးတွေကိုခန့်အပ်တာဝန်ပေးပြီးတဲ့အချိန်မှာတမတော်ကလည်းအငြင်းစားယူရမယ်ဆိုတော့ပြည်စင်မှုမျိုးတောင်မှဟိုအတည်ပြုနိုင်မှုအလားအလာကတော့နည်းတယ်လို့ကျွန်တော်ကမြင်ပါတယ်။အဒီတက်ပို့ပြီးအရေးကြီးတဲ့ပေါ့လေ။ဥပမာစွတ်တော်ရဲကနေယူတာတမတော်သားစွတ်တော်ကိုယ်စားလှယ်တွေရဲ့ရှားကိုင်းမှုကိုတဆင့်ရင်းစီလျှော့ချဖို့ဆိုတဲ့အပြည့်အစုံမှုမျိုးကြတော့ပို့လို့တော့အလံဝေးသွားနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ကျွန်တော်ခုတက်မတော်နဲ့ပတ်သက်တဲ့အပိုင်းတော့တော်လေးပြောကြပြရပြီ NLD ဘက်ကပြည်ဆောင်လည်းနဲ့ပြောချင်ပါတယ် NLD ဟာအခုအချိန်မှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလေ့လံပြစ်လာတဲ့စတဲ့လှုပ်ရှားလာတာဟာတကယ်တမ်းဖြစ်ဖြစ်မြောက်မြောက်ပြောင်းလဲနိုင်ကြမရှိဘူးဆိုတာသူတို့သိပြီးသားဖြစ်တယ်ဒါရွေးကောက်ပွဲအတွက်ကမ်ပိန်းလုပ်တဲ့ကိစ္စတခုကဖြစ်တယ်လို့တချို့ကလည်းပြောကြပါတယ်ဒီကိစ္စကိုဒေါက်တာရမင်းသိန်းပဲလို့ပြောလို့ပါတယ
်ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ရေးလက်ရှိပြည်သူ့အခြေခံဥပဒေပြင်ဆင်ရေးခြေလှမ်းကိုကျွန်တော်ကတော့ဒီ2020ရွေးကောက်ပွဲကိုဥတည်တဲ့ဟိုကမ်ပိန်းကိုတစ်ဖက်သက်ဟိုတုံ့ပြန်ဖို့ခက်တယ်လို့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပွဲဖြစ်ဖြစ်အခြားနိုင်ငံရေးပါတီကြီးတခုပဲဖြစ်ဖြစ်လက်ရှိအခြေအနေမှာ2020ဖွဲ့စည်းပုံအခြေခံဥပဒေရဲ့အချက်အလက်ကတော့တမတော်ကမထောက်ခံရင်ဘယ်တော့မှဟိုမှပြင်လို့မရတဲ့အချက်အသေးကြီးဖြစ်နေပါတယ်။အဲ့ဒီအတွက်ကြောင့်မလို့ဒီအချက်သေးကတော့ဒေပါတီလည်းဖြစ်ဖြစ်ကြီးကြီးငယ်ငယ်ရေဆိုင်ရမယ့်အနေအထားမျိုးမှာရှိနေပါတယ်။အဲ့ဒီအတွက်ကြောင့်မလို့ဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီလိုမဖြစ်နိုင်တဲ့ကိစ္စတစ်ခုကိုနိုင်ငံရေးရပုံဖော်ပြီးတော့ရွေးကောက်ပွဲကမ်ပိန်းအနေနဲ့ပေါ်ဆောင်တယ်လို့တုံ့ပြန်မယ်ဆိုရင်တော့ဒါနည်းနည်းလေးကျွန်တော်အမြင်အားဖြင့်ပေါ့လေဟိုမျှတမှုမရှိနိုင်ဘူးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုမေးတာအပြည်သားဒီမိုကရေစီအဖွဲ့ချုပ်ဟာခိုးရွေးကောက်ပွဲမတိုင်ခင်အာဏာမရရင်လည်းဖွဲ့စည်းပုံပြင်ဆင်ကိစ္စကိုပြောခဲ့ပြီးမဲ့အာဏာရလာပြီးတဲ့နောက်ပိုင်းမှာအမျိုးသားပြန်လည်စစ်မြေရေးသူတို့ဟောအမျိုးသားရင်းများစီရေးပေါ့လေအဲ့ဒီသဘောမျိုးနဲ့တက်မတော်နဲ့သူတို့အများကြီးအပြည့်အယုတ်လည်းတချို့ကလည်းပဲဒါ compromise လုပ်လို့နဲ့အ short ပြီးပြီးတော့နေလာခဲ့တဲ့ဒီကိစ္စကိုမပြောဘဲလို့ဆိုခဲ့ပါတယ်ဆိုတော့ NLD ဟာဒီကိစ္စမှာတမန်တော်နဲ့ထိတိုက်ရင်ဆိုင်ဖို့မကြိုးစားခဲ့တဲ့အတွက်ကြောင့်တမန်တော်နဲ့ NLD အစိုးရရမှာပြန်လည်ရင်ကြားဆွေးနွေးတော့ဘယ်လောက်ထိအောင်မြင်ခဲ့တယ်လက်တွဲပြီးတော့ဘယ်လောက်ထိလုပ်ခဲ့နိုင်တယ်လို့သုံးသပ်လို့ပါလဲသုံးသပ်လို့ရပါလဲ
ဒီ2016ဒီ NLD အစိုးရဖွဲ့ပြီးနောက်ပိုင်းမှာဒီအစိုးရအနေနဲ့ဟိုအလျှော့ပေးတာတွေလက်ရောတာတွေရှိတယ်ဆိုတဲ့အတန်နေတော့ဟိုကြားရပါတယ်ဒါပေမဲ့တပတ်ကကျွန်တော်မြင်တာကတော့ဒီအစိုးရအကြီးအကဲပိုင်းနေနဲ့တော့တက်မတော်အကြီးအကဲပိုင်းတွေချာမှာနိုင်ငံရေးအရတွေ့ဆုံဆွေးနွေးတာမျိုးကိုမတွေ့ရတော့ဘူးလို့ကျွန်တော်ကတော့မြင်ပါတယ် မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရဖြစ်လာတဲ့အချိန်မှာအဲ့ဒီနိုင်ငံရေးရာတွဲဆောင်ဆွေးနွေးရေးလမ်းကြောင်းကိုသမ္မတော်နဲ့ဆက်ဆံတဲ့အပိုင်းမှာရောတိုင်းရင်းသားပါတီတွေနဲ့ဆက်ဆံတဲ့အပိုင်းမှာရောနောက်အခြားနိုင်ငံရေးပါတီတွေနဲ့ဆက်ဆံတဲ့အပိုင်းမှာရောတော်တော်ရော့တိရော့ရဲနိုင်စွာနဲ့ပေါ်ဆောင်ခဲ့တာကိုသတိပြုမိပါတယ်။အဲ့ဒီအတွက်ကြောင့်မလို့လူငယ်တဲ့အစိုးရတပ်တန်းအတွင်းမှာသမ္မတော်နဲ့ဆက်ဆံရေးမှာရောတိုင်းရင်းသားပါတီတွေနဲ့ဆက်ဆံရေးမှာရောအခြားပါတီတွေနဲ့ဆက်ဆံရေးမှာရောမှန်းကျင်တဲ့နှံ့အတွက်မကြိုက်ခဲ့ဘူး။အမျိုးသားပြန်လည်ပြည့်မြတ်ရေးကိုလည်းပဲဖြစ်ဖြစ်ရောရောဆွမ်းဆောင်နိုင်မှုအပိုင်းမှာအားနည်းချက်လိုအပ်ချက်တွေရှိခဲ့တယ်လို့ကျွန်တော်ကတော့မြင်ပါတယ်။